အာဖဂန်နစ္စတန်နိုင်ငံမှာစာသင်ခန်းတွေအဆောက်အဦတွေထဲမှာကြားမှတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘယ်ကြောင်းမှမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်တွေရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟက်ကန်နီကတနင်္လာနေ့မှာပြောပါတယ်ကြားမှတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးယဉ်ကျေးမှုအရပါမကန့်ညီတဲ့အတွက်အခုလိုခွဲခြားပြီးတန်ကြားစီတာဖြစ်ကြောင်းအာဖဂန်နိုင်ငံအတွက်မူဝါဒအသစ်ကိုချပြတဲ့ကာဘူးကသတင်းစာရှင်းလင်းပွဲမှာယာယီဝန်ကြီးကပြောတော်တာပါဒါပြန်ဆရာမတွေဟာကျောင်းသူတွေကိုပဲပညာသင်ပေးခွင့်ရှိကြောင်းနဲ့သင်ပေးမဲ့ဆရာမလည်းအလုံးလောက်ရှိနေတယ်လို့ပြောပါတယ်။ဆရာတွေကတော့ကျောင်းသူတွေကိုအစ္စလာမ်ဥပဒေရှာရီယာကိုမချိုးဖောက်ရင်သင်ကြားပေးခွင့်ရှိတယ်လို့လည်းပြောပါတယ်။ဒီဥရေရအကာရန်တစ်ခုထားပြီးမှသင်ချပြီးမှသင်ကြားပေးရမှာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20တွင်းအာဖဂန်မှာအောင်မြင်ခဲ့တဲ့ပညာရေးကိုဆက်ပြီးတော့ထိန်းထားဖို့အတွက်တာလီဘန်အစိုးရကလိုလားကြောင်းဒါပေမဲ့ကြားမှတွဲပြီးတင်တာမျိုးမရှိစေရဘူးလို့လည်းဟာကာနီကပြောပါတယ်။အာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့1996ခုနှစ်ကနေ2000ခုနှစ်အတွင်းလူ့အခွင့်အရေးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးခဲ့ရတာကြောင့်ဒီကာလတွေအတွင်းနိုင်ငံတကာရဲ့ဝိုင်းပယ်မှုကိုခံခဲ့ရတာပါ။အမျိုးသမီးတွေအတွက်အဖို့ဖြစ်ဆွေမျိုးအမျိုးသားတအုပ်မပိုင်အိမ်ပြန်ထွက်ခွင့်မရှိတယ်လို့မိန်းကလေးငယ်တွေကိုလည်းတာလီဘန်တွေကပညာသင်ခွင့်မပေးခဲ့ပါဘူး။